ော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာ kilohertz 1953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of Begemia Ba
တောတရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်ကျမ၏ကဏ္ဍမှာကျမခိုင်နေ
ကျမအေလီတို့လေးလာထားတယ်
ကျမ၏နဲ့ပတ်သက်ပြီးနှလုံးယောဂရဲ့အံ့ဩဖွယ်ရာအချက်များဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်တောတရှင်တို့ရဲ့ခန္ဓာကိုယ်အလေးချိန်ကိုသတ်မှတ်ထားတဲ့ဆန်အလေးချိန်ပမာဏထဲဆဲပေါင်းသာပိုသင့်တယ်လို့နှလုံးအထုကုဆရာဝန်တွေကပြောထားပါလိမ့်ရှင်။အဲ့ဒါအပြင်မိမိမှာရှိနေတဲ့ကိုယ်အလေးချိန်ထဲဆဲပေါင်းပိုများနေမယ်ဆိုရင်နှလုံးရောဂါဖြစ်ဖို့ပိုများတယ်ဆိုပြီးကျန်းကျင်သူတွေကလေ့လာတွေ့ရှိထားပါလိမ့်ရှင်။
သောတာရှင်များရှင်။ကြက်ဥမှာဓာတ်တိုဆန့်ကျင်ပစ္စည်း folic acid ဓာတ်တခြားဗီတာမင်တွေနဲ့မပြည့်ဝစီတွေပါဝင်နေပါတယ်။ဒါအပြင်ကြက်ဥမှာနှလုံးကိုကာကွယ်စေတဲ့အာဟာရဓာတ်တွေများစွာပါဝင်နေပါတယ်ရှင်။ဒါကြောင့်မို့ပြည့်ဝစီနဲ့ကိုလက်စထရောတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အာနိသင်ကိုပြပြေစီပါတယ်ရှင်
တောတာရှင်တို့အနေနဲ့အခွန်မာသီးကိုစားသုံးပေးမယ်ဆိုရင်နှလုံးကိုကျန်းမာစေပါတယ်ရှင်အခွန်မာသီးထဲမှာမပြေဝစီနဲ့ဗီတာမင် E ဓာတ်တွေကျွဲဝစွာပါဝင်နေတဲ့အတွက်အခွန်မာသီးစားသုံးတဲ့သူတွေမှာနှလုံးရောဂါဖြစ်ဖို့ညွန့်နေတယ်ဆိုတာတွေ့ရှိရပါတယ်ရှင်အဲ့ဒါအပြင်အခွန်မာသီးစားသူတွေဟာအခြားသူတွေထက်နှလုံးရောဂါဖြစ်ဖို့သုံးပုံတစ်ပုံညွန့်နေတယ်ဆိုတာကိုလည်းတွေ့ရှိရပါတယ်ရှင
်တောတာရှင်များရှင်ရှာဆောင်လက်ပတ်အပင်နဲ့ပွေကိုင်းအပင်မှာပါဝင်တဲ့အာဖြစ်ဇီတွေကိုတောက်သုံးပေးမယ်ဆိုရင်သွေးကြောအတွင်းမှာရှိတဲ့ကိုလက်စထရောပမာဏကိုလျော့ကျစေပါတယ်။ဒါအပြင်ကျန်းမာရေးကောင်းစေတဲ့ကိုလက်စထရောနဲ့မကောင်းတဲ့ကိုလက်စထရောတွေကိုညီညွတ်မြတ်တမ်းမှုရှိစေတဲ့အတွက်နှလုံးရဲ့ကျန်းမာရေးကိုအထူးကောင်းမွန်စေပါတယ်ရှင်
။သောတာရှင်တို့အနေနဲ့နေ့စဉ်နေ့တိုင်းဟင်းသီးဟင်းရွက်နဲ့တတိဝလံကို၅ပုံနဲ့စားရမယ်လို့မဆိုလိုပါဘူးရှင်။၅ပုံထဲပိုစားတာကြောင့်လေကျန်းမာရေးကိုပိုမိုကောင်းမွန်စေပြီးနှလုံးရောဂါဖြစ်ဖို့လေးရခိုင်နှုန်းလျော့ပါစေပါတယ်ရှင်။ဟင်းသီးဟင်းရွက်အသီးနှံတစ်ပုံစားဆိုတာကပန်းသီးတစ်လုံး၊ဒါမှမဟုတ်ရင်လိမ္မော်သီးတစ်လုံး၊ဟင်းသီးဟင်းရွက်ထမင်းစားစွန်းတစ်စွန်းစာ၊စပစ်သီးလက်တစ်ဆုပ်စာ၊ဒါမှမဟုတ်ရင်လေးထားတဲ့တစ်သီးလက်တစ်ဆုပ်စာနဲ့ညီမျှပါတယ်ရှင
်။သောတာရှင်များရှင်။ဗိုက်တာမင် E ဟာသွေးကျဲစီတဲ့ဂုဏ်သတ္တိအနည်းငယ်ရှိတဲ့အတွက်သွေးခဲဖြစ်ပွားနိုင်မှုကိုလျှော့ချပေးပါတယ်။ဒါအပြင်ဗီတာမင် E ဟာနှလုံးကိုထိခိုက်စေတဲ့သွေးကြောတွေကိုဖိတ်ဆို့မှုဖြစ်စေနိုင်တဲ့သွေးကြောနံရံအတွင်းအစီခဲဖက်ဖြစ်ပေါ်မှုကိုတားမြစ်စေပါတယ်ရှင်။
သောတာရှင်တို့အနေနဲ့ကြက်သွန်ဖြူ၊ကြက်သွန်မီ၊ကြက်သွန်မီစတာတွေကိုစားသုံးပေးမယ်ဆိုရင်နှလုံးကျန်းမာရေးကိုကောင်းမွန်စေပါတယ်ရှင်။ပုံမှန်စားသုံးပေးမယ်ဆိုရင်ခင်ဆာရောဂါဖြစ်ပွားမှုကိုလျှော့ချစေတယ်လို့သိရပါတယ်ရှင်
။သောတာရှင်များရှင်ငါတန်လွင်စီနဲ့ခုံလျှော်စစ်အစီတွေမှာတွေ့ရှိရတဲ့အိုမီဂါ3ဟာနှလုံးရောဂါဖြစ်ပွားမှုကိုလျှော့ချနိုင်ပါတယ်ရှင်။သောတာရှင်တို့အနေနဲ့ထက်ပြန်ကြောစီနဲ့ပြေဝစီတွေကိုအသုံးမပြုဘဲနှလုံးကျန်းမာရေးကောင်းမွန်စေတဲ့အစီတွေကိုဟင်းချက်ရမှာအသုံးပြုနိုင်ပါတယ်ရှင
်။သောတာရှင်တို့အနေနဲ့အိုမီဂါ3 fatty acid ဓာတ်ကိုအနည်းငယ်ထည့်စားရုံနဲ့နှလုံးခုန်နှုန်းပုံမှန်ဖြစ်တာကိုကာကွယ်နိုင်သလိုသွေးလှပမှုကိုလည်းကောင်းမွန်စေပါတယ်ရှင်။သောတာရှင်တို့အနေနဲ့ဟင်းချက်စီကိုအသုံးပြုမဲ့အစားတန်လွင်စီနဲ့ငါးစီတွေကိုလည်းစားသုံးပေးနိုင်ပါတယ်ရှင်
။သောတာရှင်များရှင် ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Google Health ကျန်းမာရေးနှင့်အလားပါချာနယ်အတွဲအမှတ်444မှာစာရေးသူဒေါက်တာခင်မိုးမိုးရေးသားထားတဲ့ကျန်းမာရေးနဲ့ပတ်သက်ပြီးနှလုံးရောဂါအီအန်အောဖွဲ့ရအချက်များဆိုတဲ့အကြောင်းအရာလေးကိုကျမတို့မျှော်လင့်ခြင်းအတန်မှာကောက်နှုတ်တင်ဆက်ပေးလိုက်ရပါတယ်ရှင်
။သောတာရှင်များရှင်ကျမပျော်ရွှင်လူပောင်တွင်ကျမရဲ့ကန္တာမှာကျမအေလီနဲ့
ကျမခိုင်တို့က
ကျမရဲ့နဲ့ပတ်သက်ပြီးနှလုံးရောဂါဤအံ့ဩဖွယ်ရအချက်များဆိုတဲ့အကြောင်းလေးကိုကြားသိခဲ့ရသလိုနောက်လာမယ့်အချိန်မှာဘယ်လိုအကြောင်းအရာလေးတွေကိုတင်ဆက်ပေးအောင်မလဲဆိုတာသိရလေအောင်စောင့်မျှော်နှဆိုင်အားပေးကြပါအောင်လားရှင်
။ကျေးဇူးတင်ပါတယ်ရှင်။
ချက်တော်တရချင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါဒီကနေ့လည်းပဲဆက်လက်ပြီးတော့ချက်တော်မိတ်ဆွေတို့နဲ့အတူပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်နေရစင်တိုင်းနှုတ်ကပတ်တော်တမချန်းစာနှုတ်ကပတ်တော်ရဲ့တိုက်တွန်းချက်တွေကိုလည်းပဲနာတော်တာဆင်ကြတဲ့အတွက်ကြောင့်လည်းအထူးပဲဝမ်းသာပါတယ်ချက်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ထင်ကလာတဲ့ဝိညာဉ်တော်အလင်းတရားဒီသင်တို့ကိုအမြဲတမ်းပဲရရှိခံစားဆန်းစားရပြီးတော့ဘုရားသခင်နဲ့အတူအမြဲတမ်းမွေးလျော်ခြင်းအပြင်စိတ်ရောကိုယ်ပါအမြဲတမ်းပဲရှင်လန်းဝမ်းမြောက်ကြပါစေလို့လည်းပဲဆုတောင်းဆန္ဒပြုလိုက်ပါတယ်ကျွန်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာကဖခင်နဲ့မိကိုကိုးစားပြီးတော့ဖခင်ကိုမိတီးပြီးတော့အသက်ရှင်ဖို့ရန်အတွက်ကကျွန်တော်တို့ရကျွန်တော်တို့ကဆိုရှင်တကယ်ပဲလိုလိုလားလားနဲ့ဖခင်ကိုတကယ်ပဲကိုးစားဖို့ရန်ကြီးကြီးပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းနဲ့သတင်းစကားကတော့ချိန်အပ်တော်သူကောင်းချီးခံအပ်တော်သူဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ဒီနေ့အဓိကတော့ချိန်အပ်တဲ့သူဆိုလို့ရှိရင်တော့ချိန်ချင်းမင်္ဂလာခံရတဲ့သူကဘယ်လိုမျိုးသူလဲကောင်းချီးမင်္ဂလာခံရတဲ့သူကဘယ်လိုမျိုးလူလဲဒီနေ့ကျွန်တော်တို့ရတက်တာမှာချိန်ချင်းမင်္ဂလာကိုခံခြင်းသလားကောင်းချီးခံရတဲ့သူအနေနဲ့ကျွန်တော်တို့ရတက်တာကအသက်ရှင်ခြင်းသလားဒီနေ့ရွေးချယ်ဖို့ရတဲ့ဘုသူတာဝန်လဲချစ်တော်မိတ်ဆွေကျွန်တော်တာဝန်ဖြစ်တယ်မိတ်ဆွေတို့တာဝန်ဖြစ်ပါတယ်ဒါတော့ဘုရားသခင်ကြီးကမှလို့ရှင်ကျွန်တော်တို့ခံစားရမယ့်စုချေစုကောင်းချီးမင်္ဂလာတွေကကျွန်တော်တို့ရဘဝတက်တာမှာလက်ချိုးချေတွဲလို့မကုံဆုံးနိုင်ပါဘူးဒါမဲ့ချိန်ချင်းမင်္ဂလာဆိုတာကတော့ကျွန်တော်လောကမှာနေရထရင်းနဲ့အဲ့ဒီကောင်းချီးတွေကိုကျွန်တော်အားလုံးကလုံးဝကောင်းချီးခံစားရမှမသိတော့ဘူးအဲ့ဒီကောင်းချီးတွေကိုကျွန်တော်အားလုံးကယာမန်းလည်းမသိတော့ဘူးကျွန်တော်မှလို့ရှင်ဒုက္ခတွေခံစားရပြီးတော့စိတ်ဆင်းရဲမှုတွေဝမ်းနည်းမှုတွေခြေကွဲမှုတွေအဲ့ဒီချိန်အတဲ့ရာတွေကမဖိတ်ခေါ်ပဲနဲ့ကျွန်တော်ခံစားရတာဘာကြောင့်လဲအဲ့ဒါကကျွန်တော်တို့ကဖခင်ကိုမမွေ့လျော်တဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါနောက်ကပတ်တော့တမချန်းစာထဲမှာလို့ရှင်ယေရမိနာဂရကျမ်းခန်းကြီး19ပိုင်းငယ်5ကနေမှကျွန်တော်တို့ဆက်လက်ပြီးတော့ခொနည်းရှိထီတာအောင်လေ့လာကြပါစို့ယေရမိနာဂရကျမ်းခန်းကြီး19ပိုင်းငယ်5မှာဆိုရှင်ထာဝရဘုရားမိန်တော်မူသည်ကလူကိုကိုးစား၍လူတော်ဝါကိုအမိပြုသည်ဖြင့်စိတ်နှလုံးထဲ၌ထာဝရဘုရားထံတော်မှထွက်သွားတော်သူသည်ချိန်အပ်တော်သူဖြစ်၏တဲ့မိတ်ဆွေပေါင်းတို့တမချန်းစာတို့ကအတိအလင်းဖော်ပြထားတယ်နော်လူကိုကိုးစား၍လူတော်ဝါကိုအမိပြုတ်တော်သူနော်ဒီနေ့ကျွန်တော်အားလုံးကလူကိုကိုးစားခြင်းတည်းဘုရားကိုအားကိုးခြင်းတဲ့တခြင်းလေးတွေဆိုကြတယ်နော်လူကိုကိုးစားတယ်လူကိုယုံကြည်တယ်လူကိုကိုးကွယ်တယ်ဘယ်သူတွေလဲလောကမှာရှိတဲ့လူသားတွေပဲလေဟုတ်တယ်မလားလူချင်းချင်းကိုလိုက်ကိုးကွယ်တယ်လူချင်းချင်းကိုလိုက်ပြီးတော့ရှစ်ခိုးတယ်လူချင်းချင်းကိုတခါတည်းကိုးစားကြတယ်လူချင်းချင်းမှာဆိုချင်းလိုက်ပြီးတော့မိတီးကြတယ်ဖရားသခင်ကအဲ့ဒါကိုမကြိုက်ဘူးကျွန်တော်တို့တတ်နိုင်တဲ့မှုကဖရားမှာရှိတယ်ဒါပေမဲ့လူတွေကလို့ရှိရင်တခါတတင်ကမိမိရဘဝပြဿနာကိုဖြေရှင်းနိုင်မှုရန်အတွက်ဘာလို့ကြလဲလူတိမှာသွားပြီးတော့အားကိုးကြတယ်လောကမှာလို့ရှိရင်လူတိမှာသွားအိုးအားကိုးကြတယ်ပိုက်ဆံချိပါအိုးအတိုးကလို့ရှိရင်တနေ့20တချို့ကပဲလေအဲ့ဒီပိုက်ဆံနဲ့ပဲအတိုးကလို့ရှိရင်ချိတဲ့ဟာတဲ့တောင်မှတခါတည်းများပြီးတော့တိန်30 40စရွေမကုန်နိုင်ကြဘူးဟုတ်ဒီနေ့ချက်တော်မိတ်ဆွေပေါင်းတို့တင်းရဲ့ပြဿနာကိုဖြေရှင်းနိုင်တဲ့ဘုရားကိုမှအားကိုးပဲနဲ့ကိုယ်တိုင်ကလူချင်းချင်းကိုသွားအားကိုးတဲ့ခါမှာအဲ့ဒီလူချင်းချင်းထံကနေမှတင်းပေါ်မှာဖိတဲ့ဝင်တုပ်ကပို့ပြီးတော့ကြီးတဲ့ကြီးလေကြီးလေကြီးလေပြီးတော့များစွာခံစားရတဲ့ခါမှာဒီနေ့တခါတဲ့ကျွေးမီဘွားကနေမှမလွတ်နိုင်တဲ့လူတွေတပုံကြီးပဲမိတ်ဆွေပေါင်းတို့တောင်ဘုရားသခင်ကဘာပြောလဲလူတော်ဘွားကိုအမိပြုတ်သဖြင့်တဲ့လူတွေကဘာကိုပဲမိခိုးတယ်ကိုးစားတယ်သူ့ကိုပဲလူတွေကိုပဲကျွန်တော်တို့ကဆိုရှင်ဦးစားပေးတယ်နော်လူကိုယ်တော့ပဲကိုးစားတယ်ဆိုရင်တော့ကျွန်တော်တို့အမှားကြီးမှားသွားမယ်မိတ်ဆွေပေါင်းတို့ဒ ဒါကြောင့်လူကိုကိုးစား၍လူတော်ဘာကိုအမိပြုတဲ့ပြင်စိတ်နှလုံးတည်း၌ထာဝရဘုရားထံတော်မှာထွက်သွားတဲ့အတွက်ကြောင့်ချိန်ချင်းမင်္ဂလာကိုခံရတယ်တော့ချိန်ချင်းမင်္ဂလာကိုခံအပ်တယ်ကျွန်တော်လူတွေပဲလိုက်ပြီးတော့ကိုးစားနေမယ်ဆိုရင်လူတွေပဲလိုက်ပြီးတော့ယုံကြည်နေမယ်လူတွေပဲလိုက်ပြီးတော့ရှစ်ခိုးနေမယ်ဆိုရင်တော့ကျွန်တော်ထာဝရဘုရားဆိုတာမသိတော့ဘူးလေမိမိကိုယ်ကိုဖန်ဆင်းခဲ့တဲ့ဘုရားကဘာမုံမြေစัจ java ကိုဖန်ဆင်းတဲ့ဘုရားရှေးဥစွာပရမဂရယတိရှိတော်မူတဲ့ဘုရားသခင်ကိုဘယ်လိုသိတော်မှာလဲလူတွေပဲလိုက်ပြီးတော့ကိုးကွယ်နေတာဘူးအဲ့တို့ကြောင့်ဘုရားသခင်ကဘယ်လဲဒီနေ့ကျွန်တော်ကဆိုရှင်အဲ့ဒီအချင်းကြောင်ကိုလှုပ်တဲ့ခါမှာကျွန်တော်ကကြိမ်အပ်တဲ့သူဖြစ်တယ်ထိုးသူသည်လွင်ပြင်းနဲ့ရှိသောတစ်ပင်၆ကဲ့သို့ဖြည့်၍ကောင်းချိုးရောက်ကြောင်းကိုမသိရဘုရားကလူတိုင်းကိုချစ်ပါတယ်လူတိုင်းကိုလည်းပဲဘုရားသခင်ကမခွဲခြားပါဘူးအကုန်လုံးကိုဘုရားကကောင်းကြီးတူတူပေးတယ်သူရဲ့ရတ္တမမိုးရွာတယ်ဆိုရင်ကျွန်တော်တို့ရဲ့ရတ္တမလည်းမိုးရွာတယ်သူရတ္တမနေပူတယ်ဆိုသူတို့ကျွန်တော်တို့ရဲ့ရတ္တမလည်းနေပူစေတယ်ဒါပေမဲ့ရရှိတဲ့ကောင်းကြီးမင်္ဂလာတွေကမတူဘူး तू ကဆုံးရှုံးတယ်ကိုကကောင်းကောင်းခံစားရတယ်စံစားရတယ်ဘာကြောင့်လဲပြဿနာသည်တင်းသည်ဖျားကိုမျက်ွယ်ပြုတ်သွားတယ်ထာဝရဘုရားရှင်တတ်နိုင်တယ်ဆိုတာမသိတော့ဘူးဘုရားရဲ့ကောင်းချီးတွေဒီလောက်ခံစားရတယ်ဆိုတာဘုရားရဲ့ကောင်းချီးတွေကိုလည်းသင်မသိတော့ဘူးအဲ့ဒီမသိခြေချုံဘဝကနေမှာဆိုရှင်သင်ခံစားဆန်စားရတဲ့အရာအလုံးကဆုံးရှုံးခြင်းဆိုတဲ့ကြိမ်အပ်တဲ့ကြိမ်ချင်းမင်္ဂလာကိုဆက်ပြီးတော့တသေးသည့်သင်ခံစားရတဲ့ခါမှာဒီနေ့ဘုရားကိုမျက်ွယ်ပြုတ်ပြီးတော့ဘုရားရဲ့ပေးတဲ့ကောင်းချီးတွေကဆိုရှင်လူတိုင်းကိုအလုံးကိုတသွေးတဲ့တတန်နဲ့ဘုရားကမခွဲမခြားမနဲ့ပေးပေမဲ့လည်းပဲခံယူသင့်သလားမခံယူကြပဲနဲ့ဘာကြောင့်ဒီနေ့လောကသားတွေဆုံရှုံနေရတာလဲ။ဘာကြောင့်မိမိရဲ့ဘဝပုံစံကိုတွက်လိုက်တဲ့ခါမှာဆိုရှင်အဖြေကတုံညထွက်နေရတာလဲ။ဒါလူတွေကဆိုရှင်ဆုံရှုံမှုတွေမခံစားနိုင်တဲ့ခါမှာဆိုရှင်မိမိကိုယ်ကိုမိမိတတ်သေးသွားတဲ့လူတွေတပုံချီးပဲ။လောကရဲ့လယ်မှာနေစနေရမြဝမ်းနေနေတဲ့လူတွေတပုံချီးပဲ။ကြေကွဲနေတဲ့လူတွေတပုံချီးပဲ။နော်။ချစ်တော်မိတ်ဆွေပေါင်းတို့။ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖခင်ကလူတိုင်းလူတိုင်းကိုလုံးဝမခွဲမခြားဘဲနဲ့ကောင်းချီးတွေပေးပါတယ်အဲ့ဒီကောင်းချီးကိုသင်တို့ရဲ့အသက်တာကအလွဲသုံးစားမသိတဲ့ခြေချုံကြောင့်အလွဲသုံးစားဖြစ်ကုန်ကြတယ်ဒါကြောင့်ဘုရားကပဲပြောတယ်ကျွန်တော်တို့ကဆိုရှင်ဘာနဲ့တူလဲဆိုတော့လွေမြေမှာရှိတဲ့တစ်ပင်နဲ့တူတယ်တနေ့တခြားဘာလို့တွားလဲ6သွေးကုန်တယ်တနေ့တခြားညှိုးနှွမ်းသွားတယ်နောက်ဆုံးမှဆိုရှင်ဆွေးမြေ့ပြီးတော့6သွေးပြီးတော့ဘာမှသုံးစားလို့မရတော့ဘူးအပင်ကြောက်ပဲဖြစ်သွားတယ်ရှင်းတန်နိုင်ဖို့ဆိုတာမလွယ်တော့ဘူးလေ။ဒါကြောင့်ဘုရားနဲ့ကျွန်တော်ကြွေကွင်းလို့မရဘူး။မိတ်ဆွေပေါင်းတို့။ဒါထိုးသူသည်လွင်ပြင်းနဲ့ရှိသောတစ်ပင်၆ကဲ့သို့ဖြစ်၍ကောင်းချိုးရောက်ချောင်းကိုမသိရ။အဘယ်သူမျှမနေသောစားမြေသွေးချောက်သောလွင်ပြင်း၌နေရလိမ့်မည်။လုံးဝဒုက္ခဒုက္ခနဲ့စင်စင်ရဲရဲနွမ်းနွမ်းပါးပါးနဲ့တကက်ချောက်သွေးတဲ့နေရာမှာလွင်ပြင်းမှာနေရမယ်။ပူတဲ့ပြေအမြဲတမ်းအိမ်မှာပူပြင်းတော့ကတွေရောက်နေတယ်အိမ်မှာဆိုရှင်စိုးရင်ကြောက်ကြမှုတွေများနေတယ်မိမိရဲ့ဘဝတက်တာမှာဆိုရှင်လည်းပဲအမျိုးမျိုးနဲ့တခါတဲ့ကြောက်လန့်မှုတွေထိတ်လန့်မှုတွေဒုက္ခတွေတတိကြီးခံစားရတယ်အဲ့ဒါဘာကြောက်လဲလူကိုကိုးစားတဲ့အတွက်ကြောင့်ဖြစ်တယ်လူကိုကိုးကွယ်တဲ့အတွက်ကြောင့်ဖြစ်တယ်ကောင်းခင်အောက်ဒီကပါမြေပေါ်မှာဖယားနဲ့တူတဲ့တူတပားမှမရှိဘူးဘုရားသခင်တပါးတည်းတို့သာကိုးကွယ်ရမယ်စာဒီနေ့ကျွန်တော်ရဲ့ကိုးကွယ်မှုကျွန်တော်ရဲ့ယုံကြည်မှုကျွန်တော်ရဲ့အားကိုးမှုတွေကဘုရားထက်အခြားရာတွေကိုဦးစားပေးတဲ့ခါမှာဒီနေ့ကျွန်တော်ပါလို့မလဲဟိုးလွင်ပြင်မှာ6သွေးတဲ့တစ်ပင်ကဲသို့ဖြစ်နေပြီစားမြေမှာတကယ်ပဲတခါတည်းလုံးဝအပင်တောင်မှမထွက်နိုင်တဲ့အခြေအနေမျိုးရောက်နေပြီချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်အပူတပြင်းထဲမှာကျွန်တော်ရောက်ရှိနေတဲ့အချိန်တော်တွင်မှာယခုလိုဖြစ်ပြနေတာဘာကြောင့်လဲဆိုတာဒီနေ့သတင်းစကားအပြင်နှုတ်ကပတ်တော်အပြင်သင်သိတဲ့ခါမှာသင်ဟာတို့ရှင်တကယ်ပဲပြန်လဲပြီးတော့ပြုတ်ပြင်ပါပြောင်းလဲပါမိတ်ဆွေပေါင်းတို့ဒါကြောင့်နောက်ကျမ်းကျမ်းမှာတို့ရှင်တော့ခုနှစ်ကိုကြည့်တဲ့ခါမှာထာဝရဘုရားကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူသည်ကောင်းချီးမင်္ဂလာကိုခံအားတော်သူဖြစ်၏ဒါမင်္ဂလာသတင်းစကားပဲချစ်တော်မိတ်ဆွေပေါင်းတို့ထာဝရဘုရားသခင်ကိုကိုးစားမယ်ထာဝရဘုရားသခင်ကိုယုံကြည်မယ်ထာဝရဘုရားသခင်ကိုစိတ်လုံးချွေးမယ်နဲ့မိမိရဲ့တတ္တာကိုစက္ကံမယ်အံ့နံပြီးတော့အတ္တတာကိုရှင်းတဲ့ဘုရားမှလွဲပြီးတော့အခြားသောအရာတွေကိုကျွန်တော်ကဆိုရှင် မကိုးကွယ်ဘူးမချစ်ကပ်ဘူးမအားကိုးဘူးဆိုရင်ဖရာဒီကလာတာပါလေကောင်းကြီးပဲရှိတာဒါကြောင့်ကျွန်တော်ကဆိုရှင်ကောင်းချီးခံအပ်တဲ့သူတွေဖြစ်မယ်ပြည့်စုံကုန်လို့မို့ကျွန်တော်ခံစားရမယ်စိတ်ချမ်းသာမှုကျွန်တော်ခံစားရမယ်ဝမ်းမြောက်မှုတွေအများနဲ့တော်မတတ်နိုင်အောင်ဖရာကပေးမယ်ခံစားရမယ်ချစ်တော်မိတ်ဆွေပေါင်းတို့ချမ်းသာမှုမပြောတော့နဲ့ချမ်းချမ်းသာမှာနဲ့ချမ်းချမ်းသာသာနဲ့ကိုချမ်းမှာစိတ်ချမ်းသာနဲ့ကျွန်တော်အသက်တာကအမြဲတမ်းပဲဝမ်းမြောက်နေမယ်ငြိမ်သက်ခြင်းအမြဲခံစားနေရမယ်ပူပင်တော့ကဆိုတာမရှိဘူးဘာကြောင့်လဲတင်ဖရာသခင်ကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူမိမိရဲ့ကိုးစားရရှစ်သခင်နေနဲ့ဖရာကိုပဲအားကိုးမယ်ကိုးစားမယ်ဆိုရင်အဲ့ဒီကောင်းခြင်းတွေသင်ခံစားရမှာဖြစ်တယ်ဒါပြည့်စုံတဲ့ကုံလုံးမှုကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်ရဲ့အသက်တာကရွေးချယ်မှုဖြစ်တယ်ယနေ့ကျွန်တော်ကဆိုရှင်မအားကိုးသင့်တဲ့ຢာတွေကိုအားကိုးရင်ကျင်းချင်းမင်္ဂလာခံစားရမယ်အားကိုးသင့်တဲ့ဘုရားသခင်ကိုအားကိုးရင်ကောင်းချီးမင်္ဂလာခံအပ်တဲ့သူဖြစ်တဲ့အတွက်ကြောင့်သင်ရဲ့ဘဝတတကအမြဲတမ်းပဲစုံလင်ဝမ်းမြောက်နေမှာဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ထိုးသူဒီကယေရှုတော်ရဲ့၌စံ့၍မျက်နှာမှာအမြင့်ဖြာသောဖြင့်ပူသောအရှိန်ကြောင့်ပူသောအရှိန်ရောက်ကြောင်းကိုမသိအရွှေမညွန့်နှမိုးခေါင်သောကာလ၌စိုးရိမ်စရာမရှိပဲအစင်အမြဲအသီးကိုသီးတတ်သောအပင်နှင့်တူ၏တဲ့။ဒါကြောင့်ဖျားသခင်ရဲ့စကားကိုနားထောင်တဲ့လူဖျားကိုကိုးကွယ်တဲ့လူဖျားကိုရှုံချီတဲ့သူကဆိုရှင်ယနေ့အားငယ်စရာလည်းကြောင်းမရှိဘူး။ဘာနဲ့တူလဲဆိုတော့မြင့်နေဘေးမှာပေါက်တဲ့အပင်နဲ့တူတယ်။မိုးဘလောက်ပဲခေါင်နေပါစေမြင့်နေဘေးမှာရှိတဲ့အတွက်ကြောင့်ရေဓာတ်ရှိတဲ့အခါမှာဆိုဓာတ်ရှိတဲ့အခါမှာအမြင့်တွေကဆိုရှင်အစိုးနဲ့အမြဲတမ်းထိတွေ့နေတဲ့ခါကျတော့အပင်ကစိမ့်လန်းနေတယ်အဖူးတွေဖူးနိုင်တယ်အရွက်တွေစိမ့်လန်းဆိုးပြေနေတယ်အညွန့်နေတယ်တလူလူနဲ့တက်နိုင်တယ်အသီးလည်းသီးနိုင်တယ်အဲ့ဒီကောင်းချီးချမ်းသာကောင်းကျိုးချမ်းသာဘယ်သူခံစားရလဲဘုရားကိုကိုးကွယ်တဲ့လူကခံစားရမယ်ဘုရားကိုစိတ်ကပ်တဲ့လူခံစားရမယ်ဘုရားသခင်ကိုမိမိရဲ့ကိုးစားရအရှင်သခင်နေနဲ့ဘုရားကိုတကယ်ပဲချစ်ကိုးကြော့ကိုးကွယ်တဲ့လူကခံစားရမှာဖြစ်တယ်လူကိုကိုးစားတဲ့သူတော့ခံစားရမှာမဟုတ်ဘူးလူကိုကိုးစားတဲ့သူကဆိုရှင်တော့လွင်ပြင်တကယ့်၆တွေးတယ်လို့အသက်တာမျိုးနဲ့တခါရတယ်ကြိမ်ချင်းကိုခံစားရမယ်ဖယားကိုအားကိုးတဲ့လူကတော့အဲ့ဒီစုခြေစုခံစားရမှာဖြစ်တယ်အဲ့တို့ကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့နှုတ်ကပတော်တမန်ကျမ်းချက်ကကျွန်တော်အားလုံးတဲ့တကယ်ပဲစုံလင်ခြင်းအပြည့်ဝပေးတဲ့ဖယားသခင်ရဲ့ကောင်းမြတ်ခြင်းစုခြေစုကိုကျွန်တော်ကြားရပြီးနားရတဲ့ခါမှာကျွန်တော်တို့ဒီကြိမ်အပ်တဲ့သူတယောက်အနေနဲ့အသက်ရှင်မလားဘုရားကောင်းကြီးခံအပ်တဲ့သူတယောက်အနေနဲ့အသက်ရှင်မလားဆိုတာကိုဒီနေ့ရွေးချယ်ဖို့ရတဲ့တင်းနဲ့ကျွန်တော်တို့ကိုနှုတ်ကပတ်တော်ကသတိပေးတာဖြစ်ပါတယ်။အဲဒီကြောင့်နှုတ်ကပတ်တော်ကိုအစအလယ်ဆုံးပြန်လည်ပြီးတော့ဖတ်ပြခြင်းနဲ့သေချာလေးနားထောင်ပြီးတော့ဝိညာဉ်ခွန်အားယူပါ။ယေရမိနာဂတိကျမ်းခန်းကြီး19အပိုင်ငယ်5မှ8သာဝရဘုရားမိန့်တော်မူသည်ကလူကိုကိုးစား၍လူတော်ဘာကိုအမိပြုသည်ဖြင့်စိတ်နှလုံးထဲ၌ထာဝရဘုရားထံတော်မှထွက်သွားသောသူသည်ကျိန်အပ်သောသူဖြစ်၏ထိုသူသည်လွင်ပြင်၌ရှိသောတစ်ပင်၆ကဲ့သို့ဖြစ်၍ကောင်းချိုးရောက်ကြောင်းကိုမသိအဘယ်သူမျှမနေသောစားမည်သွေးချောက်သောလွင်ပြင်၌နေရလိမ့်မည်ထာဝရဘုရားကိုကိုးစားသောသူထာဝရဘုရားကိုမိမိကိုးစားရအကြောင်းဖြစ်စေသောသူသည်ကောင်းချီးမင်္ဂလာကိုခံအပ်တော်သူဖြစ်၏ထိုသူသည်ကယေရှုတော်ရ၌ဆန့်၍မျက်နှာမှာအမြင့်ဖြာသည်ဖြင့်ပူသောအရှိန်ရောက်ကြောင်းကိုမသိအရွှတ်မညိုးနွမ်းမိုးခေါင်သောကာလ၌စိုးရိမ်စရာမရှိဘဲအစင်အမြဲအသီးကိုသီးတတ်သောအပင်နှင့်တူ၏ချစ်တော်မိတ်ဆွေစိတ်ဆုံးဖြတ်ချက်နဲ့တူတင်းရဲ့အသက်တာဘယ်ဘက်မှာရှိမလဲဆိုတာကိုတင်းကိုယ်တိုင်ကဒီနှုတ်ကပတ်တော်အားဖြင့်အသက်တာကိုတည်ဆောက်နိုင်ပါစေလို့အပိတ်တိုက်တွန်းလိုက်ပါတယ်ချစ်တော်မိတ်ဆွေပါများအားလုံးပေါ်မှာဖျားကောင်းချီးချပေးပါစေခိတ္တကနာဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တရှိဝန်ထရရှင်ပါဗျာဒီကနေ့မှလည်းပဲနှုတ်ကပတ်တော်တမန်ချမ်းစာတွေကချိန်အပ်တော်သူနဲ့ကောင်းချီးခံအပ်တော်သူနှစ်ပါးအကြောင်းကိုလေ့လာခဲ့ရပြီဖြစ်ပါတယ်ဒီတော့ကြောင့်ဒီနေ့သားမျိုးတို့ရဲ့တက်တာမှာလူကိုကိုးစားတယ်လူကိုကိုးကွယ်တယ်လူကိုဖျားသခွဲရှ िख ိုးတယ်ကြော့တယ်ဤချင်းညာကိုခံစားအသက်ရှင်တဲ့သားသမီးတို့သည် ကျိန်အပ်တဲ့သူဖြစ်တယ်ဆိုတာကိုသိရှိခဲ့ပြီးဖြစ်တယ်လို့ကိုရောဘုရားကိုကိုးစားတဲ့သူကိုရောဘုရားကိုမိမိကိုးစားရရှင်သခင်ဖြင့်ကိုးကွယ်ယုံကြည်တဲ့သူတွေကတော့ကောင်းချီးခံအပ်တဲ့သူဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီနှစ်ပါးမှာကျိန်အပ်ခြင်းမင်္ဂလာနဲ့ကောင်းချီးမင်္ဂလာနှစ်ပါးမှာသားမျိုးတို့ဒီမြေတိအချိုးချေစုရဲ့အသက်တာမျိုးနဲ့ရှင်သန်ရမယ်ဆိုတာကိုသိရတဲ့အခါမှာဒီနေ့အသက်တာမျိုးကိုသားမျိုးတို့ဒီပြောင်းလဲ၍ကိုရောဘုရားထံကလာတဲ့ကောင်းချီးမင်္ဂလာခံအားပြီးတော့မြင့်နားမှာပေါက်တဲ့တစ်ပင်ကဲသူအမြဲတမ်းစိမ့်လန်းဆိုပြီးတော့မြောင်များစွာသောတိဝိစာတဲ့မိသားစုဝင်များဘုရားရဲ့သားသမီးများအရောက်တိုင်းရောက်တိုင်းဖြစ်ဖို့ကြံရောက်တိုင်းကိုကောင်းချီးပေးတော်မူပါအရောက်တိုင်းတို့ဒီလည်းဒီသတင်းစကားကိုကြားရတဲ့ခါမှာမိမိတို့ရဲ့အသက်တာတိဆောက်ပုံကိုပြောင်းလဲပြီးတော့ကိုရောဘုရားကိုသာကိုးကွယ်ယုံကြည်စိတ်ကပ်ဖို့ကိုရောဘုရားကိုတာတဲ့ရဲ့အမြင့်ရဲ့အသက်တာကိုစက္ကပ်အံ့နံဖို့ကြံတွေ့ဆန္ဒရှိပြီးတော့ကိုရောရှင်ဘုရားရဲ့သားသမီးပီတာစာဖြင့်ကိုရောရဲ့ဘုရားရဲ့ကောင်းချီးကိုယ်ခံစားရပြီးတော့ကောင်းချိုးချမ်းသာအပြည့်အဝဖြင့်အသက်တာမှာဝမ်းမြောက်နိုင်ဖို့ရန်တွေစိတ်နှလုံးသားပြည့်ဝစွာပြောင်းလဲလာနိုင်ဖို့ရောက်တိုင်းကိုကောင်းချီးပေးမသာမီကြောင်းမြတ်တော်တော်ယေရှုရဲ့နာမတော်ကိုမြည်ပြုပြီးဆုတောင်းပါတယ်ဖခင်အာမင
်မျှော်လင့်ခြင်းအတန်မြတ်အစီအစဉ်ကိုနာတော်တန်ဆင်းနေကြတဲ့တောတန်ရှင်များမင်္ဂလာပါနော်တောတန်ရှင်တို့ရေဒီကနေ့ရှေးဘိုးဘီတို့ပေးသောသင်ခန်းစာအစီအစဉ်မှာဘိုးဘီကြီးတူဖြစ်တဲ့အဘိလအကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာယူမှတ်သားကြပါစို့နှုတ်ကပတ်တော်ရဲ့ဖော်ပြချက်မှာငါတို့သည်အချင်းချင်းချစ်ကြရမည်ဟုလာသည်တည်းကာဤနာသည်မိမိညီကိုအဘယ်ကြောင့်တတ်သည်နည်းဟုမူကားမိမိအချင်းသည်ဆိုးရုပ်၍ညီဤအချင်းသည်ဖြောက်မတ်၏လို့ဖော်ပြထားပါသည်သောတာရှင်တို့၏ကာဤနာနှင့်အဘိလတို့ဟာညီအကိုအရင်းတွေဖြစ်ကြပေမဲ့ခြားနာတဲ့ကံကြမ္မာရှင်တွေဖြစ်ကြပါတယ်။တူတုံဆင်းညီရင်အကိုမောင်ရင်နှမဖြစ်ကြပေမဲ့တူနဲ့တူတူညီတဲ့ပညာရေးတူညီတဲ့သဘာဝပတ်ဝန်းကျင်နဲ့တူညီတဲ့အခွင့်အလမ်းတွေရှိကြတာကိုကျမတို့အနေနဲ့အချိန်ပေါင်းဘယ်လောက်ကြုံတွေ့ကြရပါသလဲ။ပင်ကိုယ်ဇယိုက်အရာပဲဖြစ်ဖြစ်အထုံးဝါသနာအရာပဲဖြစ်ဖြစ်အသက်မွေးဝမ်းကြောင်းအရာပဲဖြစ်ဖြစ်ကြဲကြဲပြန့်ပြန့်ပဲကွဲပြားခြားနားမှုရှိကြတာကိုသာအတွေ့ရများပါတယ်သောတာရှင်တို့ရေကာအီနာနဲ့အာဘေလတို့ညီအကိုနှစ်ယောက်တို့ဟာဒီကဘာမြေရဲ့အကောင်းဆုံးဒေသနဲ့အကောင်းဆုံးခေတ်မှာကြီးပြင်းလာခဲ့ကြပါတယ်သူတို့ဟာတူညီတဲ့သဘာဝပတ်ဝန်းကျင်ကိုမျှတဝေစားခဲ့ကြတဲ့အပြင်တူညီတဲ့မိဘတို့ရဲ့ချစ်ချင်းမေတ္တာကိုရရှိခဲ့ကြပါတယ်ဖန်ဆင်းခြင်းကြဆုံခြင်းနဲ့ဂတိတော်မျိုးစေ့ကဘာဦးကျန်းအခိုင်35မှာရေးထားသလိုတူညီတဲ့ပုံပြင်တွေကိုလည်းသူတို့အတူတကွကြားခဲ့ကြရပါတယ်။ဒါ့ပြင်တယောက်ကနားထောင်ခြင်းရှိပြီးတယောက်ကတော့ဘာဖြစ်လို့ပုံကံလို့စိတ်ရှိပါသလဲ။ဒီညီကိုနှစ်ယောက်ရဲ့မတူညီမှုကိုဘယ်အရာကဖန်တီးခဲ့ပါသလဲ။လေ့လာကြည့်လိုက်တဲ့အခါမှာအာဘေလဟာဖျားသခင်ပေါ်မှာတစ္ဆာစောင့်တည်တဲ့စိတ်သဘောရှိပြီးကြဆုံးခဲ့တဲ့လူသားတွေနဲ့ဆက်ဆံရေးမှာဖန်ဆင်းရှင်ရဲ့တရားမြတ်တမှုနဲ့ဂယုဏတရားကိုသူ့အနေနဲ့တွေ့ရှိခဲ့တဲ့အပြင်အပြစ်လွတ်တော်မူခြင်းတည်းဟူသောရွေးနှုတ်တော်မူခြင်းဆိုင်ရာမျှော်လင့်ခြင်းကိုဂျေစုတင်စွာနဲ့လက်ခံယူခဲ့တယ်။ဒါပေမဲ့ကာအီနာကတော့ပုံကံမှုစိတ်နဲ့သဘောထားကိုသာထွေးပိုက်ထားခဲ့ပြီးတော့ဖျားသခင်အပေါ်ဆန့်ကျင်ညှိတွားခဲ့တယ်။မိမိကိုယ်ကိုချီးမြှောက်ခြင်းမှာမွေ့လျော်ပြီးတကူတော်အရှင်ရဲ့တရားမြတ်မှုနဲ့အာနာပိုင်ဆိုးမှုကိုမေခွန်းထုတ်ခဲ့တဲ့စာရမဏေရဲ့ကြဆုံးခြင်းလမ်းအကြောင်းအတိုင်းပဲကာအီနာဟာအပြည့်အလွာလိုက်ပါလို့စိတ်ကိုခွင့်ပြုခဲ့တယ်။ကာအီနာအနေနဲ့မိမိကိုယ်တိုင်ကလွဲပြီးဘယ်သူကိုမှမလိုအပ်ဘူးလို့ခံယူထားချိန်မှာအာဘေလအနေနဲ့ကတော့ကြွလာမဲ့ကက်တင်ရှင်အပေါ်ယုံကြည်သက်ဝင်မှုရှိခဲ့တယ်။အာဘေလရဲ့ဖြောက်မှတ်ခြင်းဟာအမားကိုကျူးလွန်တဲ့ဂါအီနာကိုပြစ်ဒဏ်စီရင်ခြင်းခံခဲ့ရစေနိုင်တဲ့အတိုင်အကိုကြီးဖြစ်သူဂါအီနာအနေနဲ့အမှန်တရားကိုကျင့်သုံးရမယ့်အစားဒေါသပေါက်ကွဲမှုကိုသူ့ကိုယ်သူမထိန်နိုင်ဘဲသူ့ရဲ့သွေးသားရင်းညီအရင်းကိုတတ်ခဲ့တယ်။ဗုဒ္ဓရှင်တို့ရဲ့အာဘေလရဲ့ဝန်내ဖွေရနိဂုံးလို့ထင်မှတ်ရပေမဲ့လည်းအတိတ်ကာလကထောင်ပေါင်းများစွာသောအာဇာနည်တွေလိုအာဘေလရဲ့အသက်တာနဲ့တည်ဆုံခြင်းဟာ
ကျမတို့လောကသားတွေအနေနဲ့ဖျားသခင်အပေါ်ဆက်လက်ပြီးတစ္ဆာရှိရှိနေထိုင်နိုင်ကြောင်းကိုပြသနေပါတယ်ရှင်။အာဗေလဟာတစ်ချိန်ကသခင်ယေရှုအနေနဲ့သူ့ရဲ့နောက်တော်ကိုလိုက်နေတဲ့သူတပည့်တော်တွေကိုပေးတော်မူပြီးဖော်ပြထားတဲ့အကျဉ်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းကအလိုရှိ၏။ထိုသူသည်အသက်ရှုံးလိမ့်မည်။အကျဉ်သူသည်ငါကြောင့်အသက်ရှုံး၏။ထိုသူသည်မိမိအသက်ကိုကဲဆယ်လိမ့်မည်ဆိုတဲ့တူညီတဲ့ဂရုတော်မှာနားခုနေပြီဖြစ်ပါတယ်တောတာရှင်များအနေနဲ့ဘိုးဘေးကြီးအာဘီလရဲ့ဖြောက်မှတ်ခြင်းအသက်တာကိုသိရှိလေ့လာရခြင်းဖြင့်သင်ခန်းစာရယူနိုင်ကြပြီးဝိညာဉ်ခွန်အားတိုးပွားကြပါစေတောတာရှင်များကိုဖျားရှင်ကောင်းချီးပေးပါစေဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူသောဖခင်သခင်သားသမီးတို့၏အသက်တာတွင်အာဘေလကဲ့သို့ဖျားသခင်အပေါ်တစ္ဆာဆောင်တည်သည့်စိတ်တော်ကိုပေးတော်မူပြီးကိုယ့်ကိုယ်ကိုချီးမြှောက်လိုသောစိတ်ပယ်ရှားပေးတော်မူပါယေရှုခရစ်တော်ဖျားရှင်မဟာနာမတော်အဖြစ်တောင်းလျှောက်ပါသည်ဆက်ပြီးဆိုင်သင်္นานထားပါအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလိမ့်ရှင်တင်ဒားများမှာဆိတ်ရဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886969တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကို나တော့တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ